ကမ္ဘာတဝန်းမှာဆီးလိတ်တောက်သုံးမှုကိုထိန်းချုပ်ဖို့လုပ်နေတဲ့ကြားကပဲအရွယ်ရောက်ပြီးသူ secret တောက်သုံးမှုတွေတစ်နေ့တစ်ခြားတိုးလာနေတာဖြစ်ပြီးအထူးသဖြင့်ဆင်းရဲတဲ့နိုင်ငံတွေမှာတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါပေမဲ့လည်းဆီးလိတ်တောက်မှုနဲ့အတူဆီးလိတ်ကြောင့်တည်ဆုံးအောင်မှုတွေကိုအောင်မြင်မြင်လျှော့ချနိုင်တဲ့အလားအလာတော့ရှိတယ်လို့ပြောပါတယ်။ဆီးလိတ်တောက်သုံးမှုကြောင့်နှစ်ဆန်းလူပေါင်း6တန်းလောက်တည်ဆုံးနေတာဖြစ်ပြီးဒီရာစုနှစ်ကုန်လမှာတည်ဆုံးနိုင်သူကသန်းပေါင်း1000လောက်ရှိမယ်လို့တွက်ထားတာပါ။ကမ္ဘာတဝန်းနေ့စဉ်ဆီးလိတ်တောက်သုံးတဲ့အရွယ်ရောက်ပြီးသူပေါင်းသန်းပေါင်း840လောက်ရှိနေပါတယ်။1980လောက်ကစပြီးပုံမှန်ဆီးလိတ်တောက်တဲ့အမျိုးသားဥယျာဉ်က47ရာခိုင်နှုန်းလောက်တိုးလာတယ်လို့အမျိုးသမီးက9ရာခိုင်နှုန်းလောက်တိုးလာနေတာပါ။ဒါကြောင့် WHO ကကမ္ဘာတဝန်းဆီးလိတ်တောက်သုံးမှုကိုအားမပေးတဲ့အရေးယူမှုတွေလှုံ့ဆော်မှုတောင်းဆိုလိုက်ပြီး2005ခုနှစ်မှာဆီးလိတ်တောက်သုံးမှုထိန်းချုပ်ရေးမူပေါင်းကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒါကိုနိုင်ငံပေါင်း180လောက်ကလက်မှတ်ရေးထိုးခဲ့ပြီးဆီးလိတ်တောက်သုံးမှုကိုပြင်းပြင်းထန်ထန်တားမြစ်တဲ့ဥပဒေတွေချမှတ်ပါဝင်ရာကနေဆီးလိတ်တောက်သုံးမှုရောပါအောင်လှုံ့ဆော်နိုင်ကြောင်းတွေ့ရှိခဲ့ရတယ်လို့ WHO ကပြောပါတယ်။တက်ကြတဲ့2025ခုနှစ်ရောက်ရင်တော့2010ကတည်းက secret တောက်သုံးသူရာခိုင်နှုန်း30%ရော့ကျသွားဖို့ပန်းနိုင်ထားပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။